အိန္ဒိယနိုင်ငံကထုတ်မဲ့ COVID-19 ကာကွယ်ဆေးပမာဏဟာတကမ္ဘာလုံး COVID တိုက်ဖျက်ရေးအတွက်အလွန်လောက်ရရှိနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီကအာမခံပြောကြားလိုက်ပါတယ်။85နှစ်ပြည့်ကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိန့်ခွန်းမှာသူကထည့်သွင်းပြောကြားသွားတာပါ။အိန္ဒိယက COVID ကာကွယ်ဆေးစမ်းသပ်မှုဟာအဆင့်3ကိုရောက်နေပြီးလူအများအပြားနဲ့စမ်းသပ်မှုတွေကနေထိရောက်ဘေးကင်းပြီးစံသတ်မှတ်ချက်ရှိတဲ့ကာကွယ်ဆေးအဖြစ်အတည်ပြုလာနိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဆေးဖြန့်ဝေပေးဖို့လိုအပ်တဲ့နိုင်ငံတိုင်းအတွက်ဆေးသူလောင်ရေးနဲ့အေးအေးခန်းတွေအတွက်ပါအကူအညီပေးသွားနိုင်ကြောင်းဝန်ကြီးချုပ်မိုဒီကပြောပါတယ်။သိပ္ပံပညာရှင်တွေကအတည်ပြုချက်ပေးတာနဲ့အိန္ဒိယနိုင်ငံကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်ဖို့အစဉ်သင့်ရှိကြောင်းမိုဒီကပြီးခဲ့တဲ့ဩဂုတ်လထဲမှာပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေတတ်နိုင်ပြီးနေရာတိုင်းမှာဝယ်ယူလို့ရနိုင်မယ်ပြည်သူကာကွယ်ဆေးတရပေါ်ပေါက်လာဖို့တွန်းအားပေးခဲ့ပေမဲ့တချို့နိုင်ငံတွေဟာသူ့ပြည်သူတွေအတွက်သာရည်ရွယ်ထုတ်နေတာအတွက်စိတ်ပြက်မိကြောင်းတရားမျှတမှုမရှိကြောင်းအင်ဂါနီကပြောပါတယ်တကမ္ဘာလုံးကပြည်သူတွေကိုကိုဗစ်ကာယောဂါကနေအကာအကွယ်မပေးနိုင်သေးတော့ဘယ်သူတူဦးတယောက်ကမှဒီကာယောဂါကနေလွတ်မြောက်မှာမဟုတ်ကြောင်းဂူတာရက်စ်ကပြောကြားပါတယ်ခင်ဗျာ